ကချင်ဒေသလက်နက်ကင်ပြည်ပခါတွေကြားမှာအပြစ်မဲ့ပြည်သူတွေကမြေစာပင်ဖြစ်နေပြီးအတိဒုက္ခရောက်နေကြရတဲ့အကြောင်း NLD အမျိုးသားဒီမိုကရေစီအဖွဲ့ချုပ်ဥက္ကဋ္ဌဒေါက်အောင်ဆန်းစုကြည်ကဟိုင်ဝိုင်ယီငြိမ်းချမ်းရေးအဖွဲ့အစည်းတစ်ခုဖြစ်တဲ့ Pillars of Peace အဖွဲ့ကြီးကနေကျင်းပတဲ့ကျောင်းသူကျောင်းသားတွေနဲ့တွေ့ဆုံဆွေးနွေးပွဲမှာပြောဆိုသွားခဲ့ပါတယ်။ပြည်ပခါကိုဖန်တီးသူတွေအနေနဲ့အဆုံးသတ်ရတဲ့တက်တီရှိဖို့လိုတယ်လို့လည်းသူကဆိုပါတယ်ဒါကြတော့ဒီဆွေးနွေးပွဲမှာတက်ရောက်တဲ့တင်ယူနေတဲ့ကိုသိန်းထိုင်ဦးဟာဟိုနိုလူလူကနေတင်ပေးပို့ပါရရှင်
။ငင်းချမ်းရေးအတွက်ဘေးယူလို့ညီနိုင်ရတဲ့တတိရှိဖို့လိုတယ်ဆိုတာပြောဆိုရင်အဘေးယူညီနိုင်တာကိုအရှုံးပေးလိုက်ရတာဆိုပြီးမှားယွင်းရှုမြင်တတ်တဲ့အကြောင်းဒေါက်ဆန်းစုကြည်ကမိန့်ခွန်းထဲမှာထောက်ပြပြောဆိုသွားပါတယ်။စိတ်သက်ညီနိုင်ဖြေရှာဖို့ပြက်ကွက်ခဲ့တာကြောင့်မြန်မာနိုင်ငံမှာလူမျိုးစုပြိပခါတွေဆက်ရှိနေသေးတာဖြစ်တဲ့အကြောင်းပြောဆိုသွားရင်းနဲ့ကချင်ဒေသတိုက်ပွဲတွေကြားအမျိုးသမီးနဲ့ကလေးငယ်တွေအတိဒုက္ခရောက်နေရတဲ့အနေအထားတွေကိုဒေါက်တာဆန်းစုကြည်ကပြောဆိုသွားတာပ
ါ In such a situation it's the women and children who suffer most it's the innocent people the ones who have never done anything to make conflict who have never done anything to create conflict
ဘေးဒုက္ခအများဆုံးရင်ဆိုင်နေရသူတွေဟာပြစ်မဲ့အမျိုးသမီးနဲ့ကလေးငယ်တွေဖြစ်ပြီးသူတို့ဟာပြိပခါကိုဖန်တီးသူပြိပခါဖြစ်အောင်လုပ်နေသူတွေမဟုတ်တဲ့အကြောင်းဒေါအောင်ဆန်းစုကြည်ကပြောပါတယ်။အာဏာနဲ့လုပ်ပိုင်ခွင့်ရှိသူတွေကမေတ္တာထားဖို့နဲ့တတိရှိဖို့တဲ့တခြားအရာတွေကိုပုံပြီးဦးစားပေးနေတာကြောင့်လဲအပြစ်မဲ့ပြည်သူတွေအတွက်ငြိမ်းချမ်းရေးကိုမရနိုင်တာလို့သူကဆိုပါတယ်
။ Courage is not just physical courage. Courage is not something that you just display only on the battlefield.
ဒီနေရာမှာတတိဆိုတာရုပ်ပိုင်းဆိုင်ရာအရာပြတာတဲ့တတိမျိုးကိုဆိုလိုတာမဟုတ်လို့စစ်မြေပြင်မှာပြတဲ့တတိမျိုးကိုတတိလို့ဆိုလိုတာမဟုတ်ဘူးလို့ဒေါအောင်ဆန်းစုကြည်ကဆိုပါတယ်။တခါတရံမှာစစ်မြေပြင်ကိုမသွားတော့ဘူးလို့ညင်းဆန္ဒကလည်းတတိဖြစ်ပြီးဒီလောက်ဆိုရင်တော်ပြီလုံလောက်ပြီလို့ပြောရတာကလည်းတတိဖြစ်တဲ့အကြောင်းတယောက်ယောက်ကဒါကိုအဆုံးသတ်သင့်ပြီလို့ပြောရဖို့လိုတဲ့အကြောင်းနဲ့ပြိပခါကိုအစာပြုတ်ဖန်တီးခဲ့သူတွေရှေ့ချောင်းဆက်လုပ်နေသူတွေဘက်ကအဆုံးသတ်ရတဲ့တတိရှိဖို့လိုတဲ့အကြောင်းဒေါအောင်ဆန်းစုကြည်ပြောဆိုသွားတာပါငင်းချမ်းရေးအတွက်အပြောင်းအလဲတွေလိုတယ်လို့လည်းဒေါအောင်ဆန်းစုကြည်ကပြောပါတယ်အပြောင်းအလဲတွေအတွက်ပြင်းပြင်းထန်ထန်လုပ်လို့ရမှာဖြစ်ပြီးမဖြစ်မနေဆက်လုပ်မယ်ဆိုတဲ့တန်ဋိဌာန်ခိုင်မာဖို့လည်းလိုတယ်လို့သူကပြောပါတယ်ငင်းချမ်းရေးရဖို့အတွက်လက်တွေ့လှုပ်ဆောင်မှုလိုတယ်ဆိုတာကိုလည်းမိကိုငင်းညင်ရင်မဖြစ်မနေလက်တွေ့ငင်းတက်ရတဲ့ဥပမာနဲ့နှိုင်းရှင်ပြောပြသွားပါတယ်အရင်စီအစိုးရဘက်ကတွေးဆောင်ဆွေးနွေးတဲ့ဆိုတာကိုတစ်ဖက်ဘက်ကလုံးဝရှုံးနိမ့်သွားမှဆွေးနွေးတာလို့ရှုမြင်ခဲ့တဲ့အတွက်တွေ့ဆုံဆွေးနွေးရေးကိုညှင်းပယ်ခဲ့တဲ့အကြောင်းလဲဒေါအောင်ဆန်းစုကြည်ကရှင်းပြပါတယ
် I will try to explain repeatedly that dialogue was something that involved give and take it was not one side taking
တွေ့ဆုံစကားပြောရဲဆိုတာတစ်ဖက်နဲ့တစ်ဖက်ပေးယူလို့ညှိနှိုင်းတာမျိုးဆိုတာကိုသူ့ဘက်ကအချင်းချင်းရှင်းပြခဲ့တဲ့အကြောင်းဒေါအောင်ဆန်းစုကြည်ပြောပါတယ်အပေးယူဆိုတာကိုယ့်ဘက်ကအားလုံးကိုယူရဆိုတဲ့မှားယွင်းတဲ့ရှုမြင်ချက်မျိုးနဲ့ငင်းချမ်းရေးကိုတိစောင်းနေမှာမဟုတ်တဲ့အကြောင်းဒေါအောင်ဆန်းစုကြည်ကရှင်းပြခဲ့ပါတယ်မြန်မာပြည်ဒီမိုကရေစီလှုပ်ရှားမှုနှစ်20ကျော်ခေတ်အတွင်းမှာဒီမိုကရေစီမရသေးဘူးဆိုရင်တော့ပြိပခါတွေကိုစစ်ဆန်ညှိနှိုင်းရမယ်ဆိုတဲ့အမြင်သဘောထားတွေမျိုးတော့အစာပြုတ်လက်ခံလာတာတွေရှိနေပြီဆိုပြီးဒေါအောင်ဆန်းစုကြည်ကပြောပါတယ်။ကချင်ဒေသငင်းချမ်းရေးကလည်းစစ်ဆန်ဆွေးနွေးရေးလုံးဝပြည့်ပြည့်သွားပြီဆိုတာမျိုးမဟုတ်သေးတဲ့အကြောင်းအားလုံးလူလာတဲ့ငင်းချမ်းရေးမျိုးမျှော်လင့်ချက်တွေရှိနေသေးတယ်ဆိုတာကိုဒေါအောင်ဆန်းစုကြည်ကမိန့်ခွန်းထဲမှာထည့်သွင်းပြောသွားပါတယ်ခင်ဗျာ။